This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝအပြီးစစ်အာဏာရှင်ဗီဒိုကနေကင်ဝေးပြီးဘေးကင်းလုံခြုံကျန်းမာကြပါစေလို့ဗီဒီယိုအယူကြီးအဖွဲ့သားများကစွတ်တောင်းမြတ်တာပို့တာလိုက်ရပါတယ်ရှင်ဒီကနေ2025ခုနှစ်စက်တင်ဘာလ22ရက်နေ့ဗီဒီယိုအယူကြီးရဲ့မနက်ပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ပထမဆုံးအနေနဲ့ဗီဒီယိုအယူကြီးရဲ့စီရီသတင်းကောက်နှုတ်ချက်ကိုမြို့ဦးနိုင်မှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီးသတင်းများကိုဖတ်ကြားတင်ပြပြီးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့ဗမောင်းမျိုးကိုတော်လန်ရေးတပ်များသိမ်းပိုင်ဟုသတင်းများထွက်ပေါ်တဲ့သတင်းကိုတင်ပြပေးပါမယ်စက်တင်ဘာလ20ရက်နေ့မှာစကိုင်းတိုင်းဗမောင်းမျိုးကိုတော်လန်ရေးပူးပေါင်းတပ်ဖွဲ့များကအပြီးသတ်သိမ်းပိုင်နိုင်ခဲ့ကြောင်းစီးရေးသတင်းရင်းမြစ်များအရာသိရပါတယ်စက်တင်ဘာလ15ရက်နေ့ကစတင်ခဲ့တဲ့မြို့သိမ်းတိုက်ပွဲဟာ6ရက်အကြာစက်တင်ဘာလ20ရက်နေ့ညနေ6နာရီမိနစ်40မှာသိမ်းပိုင်နိုင်ခဲ့တယ်လို့သိရပါတယ်ရှမ်းနီတပ်မတော် SN နဲ့စစ်ကောင်စီတပ်ဖွဲ့များဟာဗမောင်းမျိုးမှာရှိတဲ့နေဆက်ဒေသဖွံ့ဖြိုးတိုးတက်ရေးဦးစီးဌာနနာတလာကျောင်းမှတော်လန်ရေးတပ်များရဲ့ထိုးစစ်ကြောင့်ဆုတ်ခွာထွက်ပြေးသွားခဲ့တယ်လို့သိရပါတယ်ထိုစစ်စင်ရေးကိုအမှတ်တစ်စစ်ဒေသရဲ့ကုတ်ကင်းမှုဖြစ်ပြည်သူ့ကာကွယ်ရေးတပ်မတော် PDF ကချင်လွတ်လပ်ရေးတပ်မတော် KIA ကဒူးဒေသကာကွယ်ရေးတပ်ဖွဲ့အပါအဝင်တော်လှန်ရေးတပ်များကပူးပေါင်းဆောင်ရွက်ခဲ့တယ်လို့သိရပါတယ်ဗမောင်းမျိုးသိန်းတိုက်ပွဲဟာအမှတ်တစ်စစ်ဒေသတီထောင်ခြင်း၄နှစ်ပြည့်နေတဲ့တိုက်ဆိုင်နေပြီးတော့စစ်ကောင်စီနဲ့ SNE တပ်ဖွဲ့များထိန်းချုပ်ထားတဲ့မြို့ပတ်လည်မှာရှိတဲ့ကာကင်းစခန်းများကိုသိမ်းပိုက်ပြီးတဲ့နောက်မှာမြို့အတွင်းကိုထိုးဖောက်ဝင်ရောက်နိုင်ခဲ့ခြင်းဖြစ်တယ်လို့သိရပါတယ်စစ်စင်ရေးအတွင်းစစ်ကောင်စီနဲ့ SNE တပ်ဖွဲ့များရဲ့တိစုံမှုဖမ်းမိမှုအခြေအနေများနဲ့ပတ်သက်ပြီးတော့အသေးစိတ်အချက်အလက်များကိုလက်ရှိမှာမသိရှိရသေးဘူးလို့သတင်းရင်းမြစ်များကပြောကြားထားပါတယ်ခင်ဗျာဆက်လက်ပြီးတော့ပကာရီကြီးရွာရက်ကန်းစင်ဖုန်ကြီးကျောင်းအတွင်ယာယီတက်ဆွေးနေတဲ့စစ်ကောင်စီစစ်ကြောင်းအားဝင်ရောက်ပစ်ခတ်ရမှာခုနှစ်ဦးသေဆုံးတဲ့တဲ့တင်ကိုတင်ပြပေးပါမယ်။စက်တင်ဘာလ14ရက်နေ့ညနေ3နာရီဝန်းကျင်ကမှတနင်္သာရီတိုင်းဒေသကြီးတဝဲမြို့နယ်တဝဲထီခီလမ်းပေါ်မှာရှိတဲ့ပကာရီကြီးရွာရက်ကန်းစင်ဖုန်ကြီးကျောင်းအတွင်ယာယီတက်ဆွေးနေတဲ့စစ်ကောင်စီစစ်ကြောင်းအားဝင်ရောက်ပစ်ခတ်တိုက်ခတ်ရမှာနှစ်ရက်ခန့်ကြာမြင့်ခဲ့ကြောင်းဒုရကစစ်ကြောင်းမှတင်ထုတ်ပြန်ထားပါသည်။ထိုပစ်ခတ်မှုအတွင်တက်ကြက်ကြီးအဆင့်2ဦးအပါအဝင်9ဦးသေဆုံးပြီးတော့ဒုတိယဗိုလ်မှူးကြီး2ဦးအပါ5ဦးဒဏ်ရာရရှိသွားကစစ်ကြောင်းပြန်ဆုတ်သွားခဲ့တယ်လို့ဖော်ပြထားပါတယ်ထိုတိုက်ခိုက်မှုအတွင် MA1 တက်လက်ကြီးပေါက်4ခု 79 နှလုံး 60 မမ2လုံးနဲ့ 5.56G အတောင့်200အားသိမ်းဆည်းရရှိခဲ့ပြီးတော့တော်လန်ရေးတပ်ဖွဲ့မှရဲဘော်တအူမြင်းမြတ်စွာကြာဆုံးခဲ့တယ်လို့သိရပါတယ်ထိုတိုက်ခိုက်မှုအားတဝဲအမျိုးသားလွတ်မြောက်ရေးတပ်တော် DNLA ရဲ့ဒုရကစစ်ကြောင်းတဝဲပြည်သူလွတ်မြောက်ရေးတပ်ဖွဲ့ TPLF အေးတီမှုပျောက်ကြားတပ်ဖွဲ့ချက်တင်နဲ့ဘီလုံးပျောက်ကြားတပ်ဖွဲ့တဝဲဂရီလာ Revolutionary Force DGRF တဝဲခရိုင်တပ်ပေါင်းစုဒေါနာတက်ခွဲခုနဲ့တဝဲအရှိတော်တပ်ဖွဲ့ DEF တို့မှပူးပေါင်းတိုက်ခိုက်ခဲ့တယ်လို့အသိပေးထားပါတယ်ခင်ဗျာဆက်လက်ပြီးတော့စင်အိုင်မရွာမှပြူစောတိအဖွဲ့ဝင်တအူဖန်စီရမိတဲ့တရင်ကိုတင်ပြပေးပါမယ်စကိုင်းတိုင်းကလေးဝါမြို့နယ်စင်အိုင်မပြူရွာအနီးမှာအောင်ချမ်းသာပြူရွာစခန်းနဲ့စင်အိုင်မပြူရွာမှရိတ်ခါရှာထွက်လာတဲ့ပြူစောတိပူးပေါင်းအင်အား40ခန်းအားစက်တင်ဘာလ19ရက်နေ့မှာတိုက်ခိုက်ခဲ့ကြောင်းအမှတ်၁စစ်ဒေသမှသတင်းထုတ်ပြန်ထားပါသည်တိုက်ပွဲအတွင်းရန်သူဘက်မှ3ဦးထိခိုက်ဒဏ်ရာရရှိပြီးတော့ပြူစောတိအဖွဲ့ဝင်တအူဖန်စီရမိက BA63 တနက်တလန်ကြီပေါက်တစ်ခု 7.62G 25တောင်းသိမ်းဆီးရမိခဲ့တယ်လို့ဖော်ပြထားပါသည်ထို့ပြူအဖွဲ့အားကလေးခရိုင်အမှတ်5တပ်ရင်းရဲ့တပ်ရင်းမှညွန်ကြားမှုဖြင့်ကလေးခရိုင်အမှတ်5အမှတ်6နဲ့ကလေးဝမ်းမြို့နယ်ပကပါတို့မှပူးပေါင်းတိုက်ခိုက်ခဲ့ကြခြင်းဖြစ်တယ်လို့သိရပါပါခင်ဗျာ ဆက်လက်ပြီးတော့နက်တလင်းမြို့နယ်မှာလူငယ်များကိုပေါ်တာဆွဲဖမ်းဆီးတဲ့ရာအိမ်မှုပြစ်ခတ်ခံရပြီးတော့တီးဆုံတဲ့တရင်ကိုတင်ပြပေးပါမယ်။ပဲခူးတိုင်းနက်တလင်းမြို့နယ်မှာရှိတဲ့စံကြီးလောင်းရွာမှာလူငယ်များအပေါ်တာဆွဲဖမ်းဆီးပြီးတော့စစ်မှုထမ်းကြီးကောက်ခံနေတဲ့ရာအိမ်မှုဇော်မင်းနိုင်ကိုပြစ်ခတ်ရှင်းလင်းခဲ့ကြောင်းဗမာတော်လှန်ရေးတပ်တော် Burma Revolution Army BRA မှတရင်ထုတ်ပြန်ထားပါတယ်။စက်တင်ဘာလ19ရက်နေ့ည9နာရီခန့်မှာဇော်မင်းနိုင်အား၎င်းရဲ့နေအိမ်မှာတော်လှန်ရေးတပ်ဖွဲ့များကဝင်ရောက်ပြစ်ခတ်ရှင်းလင်းခဲ့ခြင်းဖြစ်ပြီးတော့၎င်းဟာစစ်ကောင်စီအတွက်လူငယ်များကိုပေါ်တာဆွဲဖမ်းဆီးခြင်းစစ်မှုထမ်းကြီးကောက်ခံခြင်းနဲ့လောင်ကစားဝိုင်းများအထူးသဖြင့်ကြက်ဝိုင်းများကိုဥဆောင်လှုပ်ဆောင်နေသူဖြစ်တယ်လို့သိရပါတယ်။စစ်စင်ရေးအတွင်းဇော်မင်းနိုင်ဟာထွက်ပြေးရန်ကြိုးစားခဲ့ပေမယ့်တော်လှန်ရေးတပ်ဖွဲ့များက၎င်းရဲ့မိသားစုဝင်များထိခိုက်မှုမရှိစေရန်ဂရုတစိုက်ဆောင်ရွက်ခဲ့ပြီးတော့စစ်စင်ရေးပြီးဆုံးပြီးတဲ့နောက်အနီးမှာရှိတဲ့ဓမငယ်ရဲစခန်းမှလက်နက်ငယ်များအဖြစ်ပစ်ခတ်မှုများရှိခဲ့တော့လေတော်လိုင်းတပ်ဖွဲ့များဟာလင်မြန်စွာပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့သိရပါတယ်။ထိုစစ်စင်ရေးကိုဘီရာအီတပ်ရင်း3831တက်ခွဲလေးနဲ့တက်ရင်ယုံရဲဘော်များကပူးပေါင်းဆောင်ရွက်ခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းကောင်းနှုတ်ချက်တွေကိုတော့ Radio NUG သတင်းတောက်ခါရှဲကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
Radio NUG သောတာရှင်များရှင်အခုဆက်လက်ပြီး Radio NUG ရဲ့ပြည်တွင်းသတင်းများကိုမင်းယူမှဆက်လက်တင်ဆက်ပေးမှာဖြစ်ပါရဲ့ရှင
် Radio NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရဲ့ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးသတင်းအနေဖြင့်မြန်မာနိုင်ငံ၏အဖို့တန်ရှားပါတော်ရိုင်းတိရစ္ဆာန်များထိမ့်သိမ်းကာကွယ်ခြင်းတွင်ပူးပေါင်းပါဝင်ပေးကြပါရန် NUG တိုက်တွန်းတဲ့သတင်းကိုတင်ပြပေးပါမယ်။စက်တင်ဘာလ20ရက်နေ့သည် International Red Panda Day အပြည်ပြည်ဆိုင်ရာပန္ဒာနီထိမ့်သိမ်းရေးနေ့ဖြစ်ပြီးပြည်သူများအနေဖြင့်မြန်မာနိုင်ငံ၏အဖို့တန်ရှားပါမျိုးစိတ်ပန္ဒာနီလေးများကဲ့သို့ပင်တော်ရိုင်းတိရစ္ဆာန်များကာကွယ်ထိမ့်သိမ်းခြင်းတွင်ပူးပေါင်းပါဝင်ပေးကြပါရန်မြူသားညီညွတ်ရေးအစိုးရတရားစတာနှင့်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနမှတိုက်တွန်းနှိုးဆော်ထားပါသည်။မြူသားညီညွတ်ရေးအစိုးရအောက်ချုပ်မှုနယ်မြေအင်းတော်မြို့နယ်အတွင်းစက်တင်ဘာလ14ရက်နေ့ကပန္ဒာနီကိုးကောင်ကိုတရားမဝင်သေးဆောင်လာသည့်မော်တော်ယာဉ်များအားပြည်သူ့ကာကွယ်ရေးအဖွဲ့ရဲဘော်များမှဖမ်းဆီးရမိခဲ့ပြီးအင်းတော်မြို့နယ်တရားစတာစီမံအောက်ချုပ်မှုအဖွဲ့ထံအံ့နံခဲ့ရာဝန်ကြီးဌာနမှလိုအပ်သည့်လမ်းညွှန်မှုများပေးပြီးယာယီထိန်းသိမ်းစောင့်ရှောက်ထားခဲ့ရတယ်လို့ဖော်ပြထားပါသည်။ဆက်လက်၍တဘာဝအတိုင်းနေထိုင်ကြဆားရာသို့ပြန်လည်ပို့ဆောင်ခြင်းကိုပန္ဒာနီနေရင်ဒေသမှအဖွဲ့အစည်းများနှင့်ချိတ်ဆက်၍ဆောင်ရွက်လျက်ရှိပြီးလုံခြုံစိတ်ချရသည့်အခြေအနေရှိသည့်အခါတွင်ဖြစ်စဉ်နှင့်အရေးယူဆောင်ရွက်ချက်များကိုသတင်းထုတ်ပြန်သွားမယ်လို့အတည်ပြုထားပါသည်။လက်ရှိကာလတွင်ပန္ဒာနီလေးများကဲ့သို့တော်ရိုင်းတိရစ္ဆာန်များအားတန်ဖိုးထားထိမ့်သိမ်းစောင့်ရှောက်ခြင်း၎င်းတို့၏နေရင်ဒေသများကိုကာကွယ်ပေးခြင်းနှင့်တရားမဝင်ဖမ်းဆီးတည်ဆောက်မှုများတားဆီးခြင်းတို့ကိုလှုပ်ဆောင်ရန်အလွန်ပင်လိုအပ်လျက်ရှိတယ်လို့သိရပါဗျ။မြန်မာနိုင်ငံမြောက်ပိုင်းအပါအဝင်တောင်တန်းဒေသများတွင်နေထိုင်ကြက်စားသည့်ပန္ဒာနီခေါ်ကြောင်နီလေးများသည်မြန်မာနိုင်ငံတွင်မျိုးသုံးမြအန္တရာယ်မှကာကွယ်ရမည့်တော်ရိုင်းတိရစ္ဆာန်များအနက်လုံးဝကာကွယ်ထားသည့်တော်ရိုင်းတိရစ္ဆာန်စရင်းတွင်ပါဝင်ပြီး International Union for Conservation of Nature IUCNE မျိုးသုံးရန်အန္တရာယ်ရှိနေသောမျိုးစိတ် Endangered များလည်းဖြစ်ပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့်အိုးဘိုအကျဉ်းထောင်ဘုံပေါက်ကွဲမှုနိုင်ငံအကျဉ်းသား18ဦးအပါအဝင်22ဦးသေဆုံးကြောင်း PPNM ထပ်မံအတည်ပြုတဲ့သတင်းကိုတင်ပြပေးပါမယ်။မန္တလေးအိုးဘိုအကျဉ်းထောင်တွင်2025ခုနှစ်ဩဂုတ်လ10ရက်နေ့ဖြစ်ပွားခဲ့သည့်ဘုံပေါက်ကွဲမှုကြောင့်နိုင်ငံအကျဉ်းသား18ဦးနှင့်အခြားရာစုအကျဉ်းသားအနည်းဆုံး4ဦးသေဆုံးခဲ့ပြီးအနည်းဆုံး10ဦးထိခိုက်ဒဏ်ရာရရှိခဲ့ကြောင်းမြန်မာနိုင်ငံဆိုင်ရာနိုင်ငံအကျဉ်းသားများကွန်ရက် PPNM ကထပ်မံအတည်ပြုထုတ်ပြန်ထားပါသည်။ထိုဖြစ်စဉ်သည်ဩဂုတ်လ10ရက်နေ့နနက်10နာရီမှ17နာရီအကြားအိုးဘိုအကျဉ်းထောင်တွင်ဘုံပေါက်ကွဲမှုဖြစ်ပွားခဲ့ခြင်းဖြစ်ပြီးမျက်မြင်သက်သည် E01 ဤပြောကြားချက်အရဘုံတလုံးသည်အပေါ်မှကျရောက်ပြီးဒုတိယဘုံတလုံးကျရောက်ပေါက်ကွဲခဲ့ရာနေရာတွင်ပင်9ဦးခန့်သေဆုံးခဲ့တယ်လို့ဆိုပါတယ် PPNM ၏အစီရင်ခံစာတွင်ဒရုန်းဖြင့်ဘုံကျဲတိုက်ခိုက်ခဲ့ခြင်းဖြစ်နိုင်သည်ဟုကနဦးထုတ်ပြန်ခဲ့တော်လဲဘုံအမျိုးအစားနှင့်တိုက်ခိုက်သူများနှင့်ပတ်သက်သည့်အသေးစိတ်အချက်လက်များကိုစစ်ကောင်စီ၏တရင်ဖုံးကွယ်မှုနှင့်ထောင်တွင်းဝင်ရောက်စစ်ဆေးခွင့်မရှိမှုကြောင့်ဆက်လက်ဆုံးဆန်းနေဆဲဖြစ်တယ်လို့ဖော်ပြထားပါတယ်။ PPNM ကတည်ဆုံသူ18ဦး၏ကိုယ်ရေးအချက်လက်များကိုအချင်းဦးစီးဌာနမျက်မြင်သက်သေများစေယုံအရင်းမြစ်များနှင့်တည်ဆုံသူများ၏မိသားစုဝင်များထံမှရရှိသည့်အချက်လက်များဖြင့်အတည်ပြုခဲ့ပြီးထိခိုက်ဒဏ်ရာရရှိသူ10ဦးအနက်5ဦးသည် မန္တလေးပြည်သူစေယုံကြီးတွင်ရေးပေါ်ကုသမှုခံယူနေရတယ်လို့အတည်ပြုထားပါတယ်။စစ်ကောင်စီ၏ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကဩဂုတ်လ16ရက်နေ့တွင်ရင်းဖြစ်စဉ်ကိုမဟုတ်မမှန်ဟုညင်းဆိုခဲ့ပြီးထောင်ဝင်းစာနှင့်အဲ့တွဲခွင့်များကိုပိတ်ပင်ကာသတင်းဖုံးကွယ်ထားခဲ့သည့်အပြင်အချင်းဦးစီးဌာနမှဩဂုတ်လ6ရက်နေ့တွင်ပောက်ကွဲမှုဖြင့်သာတည်ဆုံးခဲ့ကြောင်းအလောင်းကိုအချင်းထောင်အတွင်း၌တကြိုပြီးစီးခဲ့ပြီးဖြစ်သဖြင့်နာရေးဆွန့်သွတ်လိုပါကလုံနိုင်ပြီးသတင်းမပေါက်ကြားစေရန်နှင့်လုံခြုံရေးမထိခိုက်စေရန်အတွက်ဘုန်းကြီးကျောင်းတို့သာစွန့်ကြိုင်ပို့ရမည်လို့ဖုန်းဖြင့်ဆက်သွယ်ပြောဆိုမှုများရှိခဲ့ကြောင်းသိရပါသည်။ PPNM ကရင်းဖြစ်စဉ်အတွက်တရားမျှတမှုရရှိရေးနှင့်လူကုန်သိက္ခာထိန်းသိမ်းရေးအတွက်ဆက်လက်စုံစမ်းမည်ဖြစ်ပြီးအချင်းထောင်အာဏာပိုင်များထောင်တွင်းကျန်းမာရေးဝန်ထမ်းများနှင့်မန္တလေးတိုင်းရဲတပ်ဖွဲ့မှုတို့ကိုတာဝန်ခံရမည်သူများအဖြစ်သတ်မှတ်ထားပါသည်။ထို့အပြင်ကျင်းထောင်များတွင်မတရားဖမ်းဆီးချုပ်နှောင်ခံထားရသည့်နိုင်ငံအကျဉ်းသားများအားချွင်းချက်မရှိအမြန်ဆုံးလွတ်ပေးရန်ဥပိုကျင်းထောင်ပောက်ကွဲမှုနှင့်ပတ်သက်၍ကုလသမဂ္ဂလွတ်လပ်သောအရက်ဖတ်အဖွဲ့အစည်းများနှင့်သတင်းဌာနများမှထပ်မံစုံစမ်းစစ်ဆေးပေးရန် PPNM 1. လက်ရှိအကျဉ်းထောင်အသီးသီးတွင်မတရားဖမ်းဆီးအကျဉ်းချခံထားရသောနိုင်ငံအကျဉ်းသားများအလုံးကိုချွင်းချက်မရှိအမြန်ဆုံးလွတ်ပေးရန် 2. ဩဂုတ်လ6ရက်နေ့နှင့်9ရက်နေ့များတွင်ဥပိုကျင်းထောင်တွင်အသက်ပေးခဲ့ကြရသည့်နိုင်ငံရေးကျင်းသားများအခြေအနေနှင့်ပတ်သက်ပြီးကုလသမဂ္ဂအဖွဲ့အစည်းအပါအဝင်လွတ်လပ်သောအရက်ဖက်အဖွဲ့အစည်းများလွတ်လပ်သည့်သတင်းဌာနများမှထပ်မံစုံစမ်းစစ်ဆေးမှုများပြုလုပ်ပေးရန် 3. အသက်သေဆုံးခဲ့ရမှုများအလဟသက်မဖြစ်စေရနှင့်တရားမျှတမှုရရှိစေရန်ပြည်သူလူထုအနေဖြင့်အကျဉ်းထောင်အရေးကိုအထူးအာရုံစိုက်စောင့်ကြည့်ပေးရန်စသည်တို့ကိုအဓိကတောင်းဆိုအကြံပြုထားပါသည် PPNM ထုတ်ပြန်သည့်ဒေတာများကိုမူမမှန်ကန်ဟုယူဆပါကထုတ်ပြန်ချက်တွင်ပါဝင်ခဲ့သည့်နိုင်ငံရေးကျင်းသားများ၏ကိုယ်ရေးအချက်လက်များကိုစစ်ဆေး၍ဥပိုကျင်းထောင်အတွင်း၌ကြာဆုံးခဲ့ရသူများစည်ရင်သည်အမှန်တကယ်ဖမ်းဆီးထိန်းသိမ်းခံခဲ့ရခြင်းရှိမရှိနှင့်တည်ဆုံးခဲ့မှုရှိမရှိဖြစ်စဉ်ကိုစနစ်တကျပြန်လည်အတည်ပြုပေးပါရန်တင်ပြတောင်းဆိုထားပါသည်။ PPNM သည်မျက်မြင်သက်သေ3ဦးအကျဉ်းထောင်ဝန်ထမ်း2ဦးတည်ဆုံးသူများနှင့်ဆက်နွယ်သူ2ဦးစေယုံအရင်းမြစ်2ဦးနှင့်ရဲတပ်ဖွဲ့အရင်းမြစ်နှစ်ဦးထံမှရရှိသည့်အချက်လက်များကိုအခြေခံ၍အစီရင်ခံစာကိုပြုစုထုတ်ပြန်ခဲ့ခြင်းဖြစ်ပါれခမညာယခုနောက်ဆုံးသတင်းအနေဖြင့်တရက်ခရိုင်အတွင်အကြမ်းဖက်စစ်ကောင်စီထုတ်ကုန်များကုန်သွယ်ရောင်းဝယ်ခြင်းမပြုလုပ်ရန်နှင့်ထုတ်ပြန်ထားသောရင်စည်းကမ်းများကိုအတိအကျလိုက်နာပေးရန်အတိပေးတဲ့သတင်းကိုတင်ပြပေးပါမယ်တရက်ခရိုင်အတွင်ရှိပြည်သူများအနေဖြင့်အကြမ်းဖက်စစ်ကောင်စီထုတ်ကုန်များကုန်သွယ်ရောင်းဝယ်ခြင်းလုံးဝမပြုလုပ်ကြရန်နှင့်ကားလမ်းမကြီးများပေါ်တွင်မော်တော်ယာဉ်များမောင်းနှင်သွားလာရာတွင်ထုတ်ပြန်ထားသောယာဉ်စည်းကမ်းများကိုအတိအကျလိုက်နာပေးကြဖို့အထူးလိုအပ်ကြောင်းဗမာပြည်ကာကွယ်ရေးတပ် USBA မှအတိပေးထုတ်ပြန်ပါသည်စက်တင်ဘာလ20ရက်နေ့တွင်တရက်မြို့နယ်တောမွန်ကျေးရွာတွင်အကြမ်းဖက်စစ်ကောင်စီထုတ်ကုန်များကုန်သွယ်ရောင်းချနေသည်ကိုစစ်ဆေးတွေ့ရှိတာကြောင့်ဖျက်ဆီးခဲ့တယ်လို့ဖော်ပြထားပါသည်ထို့အပြင်တရက်မင်းလှလမ်းမိုင်းလုံခြုံရေးအတွက်လုံခြုံရေးတာဝန်များထမ်းဆောင်နေစဉ်အတွင်းထုတ်ပြန်ထားသောယင်စည်းကမ်းများကိုလိုက်နာခြင်းမရှိဘဲမောင်းနှင်လာသောယင်တစည်းကိုချိုးသားယင်ကြီးစွာတားဆီးစစ်ဆေးစဉ်ရက်တက်မပြေးဘဲမောင်းပြေးသွားတာကြောင့်ပြစ်ခတ်ဖမ်းဆီးခဲ့တယ်လို့သိရပါတယ်။လူမှုတော်လှန်ရေးနှင့်လူညုံရေးအတွက်ထုတ်ပြန်ထားသောစည်းကမ်းများကိုလိုက်နာခြင်းမရှိပါကနောက်ဆက်တွဲပြဿနာများကိုလုံးဝတာဝန်ယူမည်မဟုတ်ကြောင်းအသိပေးထားပါရခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက် Carshell ကပေးပို့ထားတာဖြစ်ပါရခင်ဗျာ။
ရေဒီယို UNG မှဆက်လက်တင်ပြနေပါတယ်ရှင်အခုဆက်လက်ပြီးရေဒီယို UNG ရဲ့တော်လိုင်းရေးကြပြအစီအစဉ်အနေနဲ့နေချိုးသွေးရေးသားထားတဲ့တက်တက်နေမိုးထားတဲ့တော်လိုင်းရေးဆိုတဲ့ကြပြကိုလွတ်လပ်နေဦးမှခန်းစားတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်တက်တက်နေမိုးထားတဲ့တော်လိုင်းရေးပင်လယ်ရေမြင့်နေပြင်ထက်2806ပေအမြင့်ကနေလရောင်ရဲ့လမ်းကြိုးလေးတိုင်းဖြာထွက်လာတဲ့သွေးတွေသွေးတွေဟာကျွေးကြော်တန်တွေတိုက်ပွဲခေါ်တန်တွေဖြစ်သွားပြီအရေးတော်ပေါ်မှာပါဝင်သူတို့အကြောင်းပြောတဲ့အခါအာနာရှင်ကိုစန့်ကျင်တော်လှန်ဝွင့်သူရဲ့စခန်းချနားခိုရာတဲခေါင်မိုးရဲ့တာလပတ်စအပြာအပြာရောင်ကောင်းကင်ကြီးအောက်ကတော်လှန်ရေးအကြောင်းပြောတဲ့အခါဟန်တာဝရီဥဝင်းတင်လိုတမဏိစိတ်တက်နဲ့အပြာကိုကျင့်အဘိဓမ္မာအကြောင်းပြောတဲ့အခါပြည်သူသားအမိပြည်သူသားအဖစိတ်နဲ့ ပြည်သူကာကွယ်ရေးတပ်သားတွေရဲ့အစ္စတထဲကကျေပြာတော်လှန်ရေးမှာမြို့တမုံစာမျှဖြစ်ဖြစ်နိုင်ရာကန္တတွေကနေပါဝင်သူတို့အကြောင်းပြောတဲ့အခါကလောင်ကင်ဆွဲတိုက်ပွဲဝင်သူတို့အကြောင်းပြောတဲ့အခါဆရာကြီးမောင်စိန်နီရဲ့အဘိဓမ္မာလိုပြည်သူချစ်ရင်ကပီးတင်ပြီစာပေလက်နဲ့နဲ့အနီးတခင်ကိုယ်တော်မှန်းရဲ့ရဲရဲနေဆိုရင်ကွန်းတရွေထဲကထွေးကနေထွေးချပစ်လိုက်တဲ့ရန်သူကိုရန်သူလိုရှုမြင်ဝွန့်တဲ့အနီးရန်သူကရန်သူလိုကျင့်ပြီးပိုပော့လန်းစင်အတိုင်းပြည်သူတွေကိုတတ်နေပြီနီရိုပရင်ထက်သိုးသွန်းတဲ့ကောင်တွေကမြို့ပြနဲ့ကြေးရွာတွေကိုမိလောင်တိုက်သွင်းနေပြီဓမြတပ်တွေနဲ့ခိုးဆိုးလူရက်တွေကိုမွေးထုတ်ပြီးနိုင်ငံကိုအလုံးစုံပြတ်သုံးရင်းကြောက်ကဘာတဲ့ဆွဲချပြင်နေရန်သူမရှိမိတ်ဆွေသာရှိခြင်းပေမဲ့နိုင်ငံတော်ကဲတင်ကမ်းမှာရန်ငါပြတ်မှာအောင်ပွဲရမယ်တော်လှန်ပြစ်တယ်မှာပြည်သူလူထုဘက်ကနေပါဝင်တော်လှန်ရေးအာဏာရှင်တွေကြဆုံးပြီးအာဏာရှင်စနစ်ပြတ်သုံးတဲ့အခါနိုင်ငံရေးမှာရန်သူကိုမိတ်ဆွေဖွဲ့ရမယ်တရားဟာအသက်ဝင်လာမှာပါငင်းချမ်းရေးလမ်းစဉ်အကြောင်းပြောကြတဲ့အခါအခြေအနေနဲ့အချိန်အခါအရငင်းချမ်းရေးတရားဟောလို့မဖြစ်နိုင်တော့တဲ့တော်လှန်ပြစ်တမမတရားမှုတွေကအိမ်ရှိတကားလာခောက်တဲ့အခါငင်းချမ်းရေးလဲအိမ်အနောက်ပေါက်ကထွက်ချသွားရတာပါပဲရွှေပြည်အေးတရားဟောတဲ့အခါနိဗ္ဗာန်ရောက်ခြင်းနိဗ္ဗာန်ရောက်ကြောင်းကိုကြင့်အာနာရှင်လက်အောက်ကလွတ်မြောက်ခြင်းယင်းအာနာရှင်စနစ်ကိုအပြုတ်တိုက်နိုင်မဲ့လမ်းစဉ်ကိုကျင့်ရမှာပါပဲကျွေးကြော်တာနဲ့လေလေတာမသေးကြွယ်တဲ့အချောင်းနေအချောင်းစားနိုင်ငံရေးသမားတပို့တဲ့ကြည့်တဲ့နွားလူကောင်စားတွေနဲ့ကုလူသူ့ဘက်သားတွေကိုပေါင်ချဆုပ်ဖြဲပြည့်ရမှာပါပဲအခုချိန်မှာငင်းချမ်းကြီးအချောင်းပြပြီးစစ်စာညှိနှိုင်းရေးအကြောင်းပြောတဲ့ကောင်တွေဆိုတာကိုချိုးစည်းဝါးတွေနဲ့တိုင်းပြည်အပေါ်လူလဲလှုပ်ပြီးခွေးပါဝချင်နေတဲ့ကောင်တွေပါပဲအိမ်ဆောက်ခွေးကအိမ်ဥကန်ရဲ့ဖျားစင်ပေါ်တက်ထိုင်နေတဲ့အခါခွေးနေရခွေးနေရမယ်ခွေးကြက်အထိရိုက်ထုတ်ပြရမှာပါပဲဖက်စစ်တွေပါတဲ့စစ်တပ်အာဏာအတွက်ပြည်သူ့ဘက်တနပ်ပြောင်းလှည့်ခဲ့တဲ့ဖက်စစ်စစ်တပ်ကိုအမြင့်ဖြတ်ပြရမှာပါပဲအာယုံတော်ຫນွေဦးမှာအရွယ်ဆုံးအယောင်အသွေးဆုံးနဲ့တက်တန့်တွေမိုးထားတဲ့တော်လှန်ရေးအကြောင်းပြောတဲ့အခါဟိုးမိုးကုတ်ဆက်ဝိုင်းထိပန်းမျိုးစုံဖူးပွင့်မှွေးပြန့်တဲ့ဖက်ဒရယ်ပြည်ထောင်စုနိုင်ငံတစ်ခုကိုပြုစုပြိုးထောင်မယ်ခွင့်တူညီမျှဝါဒဖြူစင်မှုတွေနဲ့ပျော်စရာအထိပ်ပြီးတဲ့နိုင်ငံတော်ကြီးကိုတည်ဆောက်ဖို့လက်ပြလုံအောင်နေနီးသေနီးနဲ့တော်လန်ရေးကြီးနဲ့ချီတက်လာခဲ့ပြီနေချိုသွေး
Radio UNG မှဆက်လက်တင်ပြနေပါတယ်ရှင်။အခုဆက်လက်ပြီး Radio UNG ရဲ့တော်လှန်ရေးတိကိတာအစီအစဉ်လေးနဲ့ကြောက်စူရေးသားပြီးကြောက်စူဆိုင်းလုံးနဲ့စောက်ခီတို့တည်ဆူထားကြတဲ့အိမ်ဆိုတဲ့တခြင်းကိုခံစားနာဆင်ကြရမှာဖြစ်ပါတယ်ရှင်။
Can I'm alive?
ကြည့်တော့တာရှင်များရှင်ခုဆက်လက်ပြီး Radio UNG ရဲ့တိုင်းသားဘာသာစကားအစီအစဉ်အနေနဲ့ချိုချင်းဘာသာစကားခွဲတစ်ခုဖြစ်တဲ့မွန်းဘာသာစကားဖြင့်သတင်းထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီအစီအစဉ်ကို Radio UNG နဲ့ချိုချင်းဘာသာစကားထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်တာဖြစ်ပါရဲ့ရှင်
ဖိနောက်တုန်နမရိုင်နောအတုံဝဲခုကုံဖရမ်ကူလာမ်ကူလင်းဟာဖိချာကူလေငုံထူရီမင်ငါဘခနီအတုံဝန်ထူမင်ငါဘတိကျူအန်ကူဆွီမခိုခိုချောင်ရီယာရာကက်ကီဂျီယာ CRPH NUG တာ NUCC နောထူမင်ရှောနကဘောင်းမင်ငါဘကနီကျူတရားအန်ဟိဘိနကောင်ထူလေကျူဝင်းတတော်ရှိုးပြပြီးရောယုံဝါဆစ်တီမ်နောဆစ်နေခိုချောင်ရီရိုင်ရောင်းနောအတန်ပီနာအော်ဖီဂျီမောင်းကျူတီအောင်လူပြောင်ထူလေကျူအန်ကရူစီရာနဲ့တူနာအခုပ်တစီမခါပီနေပြီးတော့နာအော်ဖီဂျီယာ PDF မန်တီနောထူအရှောနကအမောလမ်ဘီတူဝဲရှင်းလင်းကတော့မြန်မာပါအော်ဖီနေဘူချောရီယာအာနာရူတ်ကီယာအန်ကရူစီအန်မင်းအမ်ထုံထိုင်းနာကျူမြန်မာခိုလာခုချောင်ရီယာရာအနမီအော့ဖ်ဒစတစ်ကဟပ်ဝီနာအော်ဖီဂျီယာ CRPHNUG la NUCC no mukhya shale khri hum thumi chona opkini ayanu sik kongsi jiang suikia angri suile ju kho khyauria ra kyakki jia thung chona omamaya dubei angri suino ami am thom thai na sik commission na khana phi achinu maya kho khyauria ra kyakki jia mau CRPH NUG da NUCC ambup thum no thumi chho kyakini CRPH NUCC da NUG tengkano Sik Commissioner Khana Enemy of the State Ji Amik Bina Omomaya Kokchangri Khana Dukde Kiya Achuna Ang Bumjum Anyong Bu Kiya Monglam Diyom Kana Opkha Jimo Mami Ang Buptum No Thumay Shana Gung Amiru Na Opkini Minta Mangro Ang Shou Kiya Biro Yunga Sif Tim Si Ang Bum No Sinne Kokchangri Rairong Na Atem Kina Opki Jiyam Hana Opkini Bribrika Dukbe September Pukya Rodunkano Dune, Kokyari Rarona Sine Demkina Opijia, Sif Tim Amum Dunkano Britkini, Kohum Shalhouse in the Midemkina Leju, Kokyan Kyasung Cham Halho, Dum Sibone Shiri Mipina Opki, Mongla, Duba Kriliju, Kokyari Yung, Nam China, Rumbigi Jemong Pingamino Britkini, Jutiangam Yung, Shiri Akdum Altuna Omne, Ajuna Kanapi, Kokyari Dunkano, Amibi Dawai. Amin yana thu opiji abrekini kogum tram kulam kule ot angrusino ana rung kano dune ctmb ke shi boyung ang hokhyang rila ehim hokhyang rino mi buma sip tim leju kokhyang ria rai rong na alu a medem kin na opkini people defense force mandali no angrusui se konera lo na kamong lamri atuba khrita mamong na ne atung bia bilona pi om ge jimo september phukhya shale ko hum thung shogini Briga Kongubriung Ambia, Rakang Bumbria, Ashalik Shrivina Gaming Tintana Ambrung, Ajunamayam Benjakni, PDF Mandlin Obia, Shalik Shrivina Ga, Rakang Bumbring, Tinagunleju, NUG, Embodying Gang Vairi Judia, Bama People Liberation Army, BBL Yung Gang Vairi Judia, He, NUG Gang Obgia, Ang Vairi La, Mangro Unaga Ang Vairi, Amikai Duna, Obgia P, PDF Mandalia, Tungshana, Niam Tindrine, Adunga, Tuminga Leju Shimangakani. Yamako Kungla Kyokong Namabia Kyosa Kyari Namivan, Ayo Tisina, Unginari, Ayo Mine, Nebum Kutnamijang no Sergia Shinkano Printoni, Nuba Pinavan, Rane Umber.
Kokum Dungsi, Mbako Yung, Kang Luk Boy Ripua, Kang Akdum Asuna, Alimna, Opkini, Lem Mainsla, Keksak Tigia, Kang Lung Rileju. Anglung kadangune angsho aglum okulum akhang ambutjia aminkhrana opkini lemmainsla khenglok pa rileju ajao amingtungka nangmana amhunriyung atukbakhru amingtungka naka amhunriyung huningne ajunriya hunung rok agyagung khenglok pa riju aiya kyauno jia ngaina wai thukhani keksakthi kiya khenglok pa rila lemmainsri yamna rurona Sungon Dauna Miom Kinari Kabivai Nguvaya Akduma Kekte Une Kyangri Amidin Vai Aminun Amaitvaya Gyaksak Hingini Nanga Omnaga Beyunga Nguvaya Ajunamui Muri Nahu Akyakung Ahik Kyangam Nam Tindu Vai Juna Gagene Nanga Purping Uvai Gagyak Hang Leju Bainak Dumat Bine Ajuna Mong Lamri Mzikya Angbuma Nam Tin Vai
Radio NUG ရဲ့သောတာရှင်မိဘပြည်သူများရှင်ကျမတို့ Radio NUG ရဲ့မနက် 8:00 နာရီခွဲနဲ့ ည 8:00 နာရီခွဲတနေ့ နှစ်ကြိမ် လိုင်းတူထုတ်လွှင့်မှုတွေကိုအောက်တိုဘာလဆန်းကစတင်ပြီးရန်နာတော့မှာဖြစ်တဲ့အကြောင်းအသိပေးအပ်ပါရရှင်လာမယ့်အောက်တိုဘာလတရနေ့ကစတင်ပြီး Radio NUG အစီအစဉ်တွေကို Facebook, YouTube, Spotify, TikTok နဲ့ live.radioNUG.org internet တို့ကနေ ပုံမှန်အတိုင်းဆက်လက်ထုတ်လွှင့်သွားမှာဖြစ်တဲ့အတွက်အစီအမပြတ်နားဆင်နိုင်ကြပါကြောင်းအသိပေးတင်ပြအပ်ပါရရှင် ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်တွေကိုခਿੱတရနာလိုက်ပါမယ်ရှင် မြန်မာစံတော်ချိန် မနက် 8:00 နာရီခွဲနဲ့ ည 8:00 နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့ Radio NUG ကို မနက်ပါ 8:00 နာရီခွဲမှာ line to 16 meter 18.89 MHz ညပိုင်း 8:00 နာရီခွဲမှာ line to 25 meter 17.64 MHz တွေမှာ ဓာတ်ရိုက်ဖမ်းလို့နိုင်ပါပြီ မြန်မာနိုင်ငံသူနိုင်ငံသားတွေ ကိုစိတ်နှပြား ကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖွဲ့သားတွေကဆွတောင်းနေတာပို့တာလာပါရှင်။မြေသားညီငယ်လေးအစိုးရရဲ့စက်သွေးသတင်းအချက်အလက်တွေလွှင့်ပြောင်းဝေကြီးဌာနကထုတ်လွှင့်နေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။